အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ကြံ့ကြာနေချိန်မှာပဲတိုက်ပွဲတွေကပြင်းထန်လာနေပြီးတော့ဒီလိုမျိုးဖြစ်တဲ့တိုက်ပွဲတွေဟာတွေ့ဆုံဆွေးနွေးဖို့ယုံကြည်မှုကိုကြာဆင်းလာနိုင်စေတာကြောင့်ထိုးစစ်တွေကိုရပ်ဆိုင်းမှုမြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကတက်မတော်ကိုတောင်းဆိုလိုက်ပါတယ်နိုင်ငံရေးတုံ့တက်သူတွေကတော့အ мян ဆုံးတွေ့ဆုံဆွေးနွေးတာတွေမလုပ်နိုင်ဘူးဆိုရင်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာစစ်ရေးပဋိပက္ခတွေပုံမကြီးမလာနိုင်ကြောင်းတုံ့တက်ကြပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့အစိုးရရဲ့ PC ခေါငြိမ်းချမ်းရေးကော်မရှင်နဲ့ KIA ကချင် TNLA တအမ်းပလောင် MNDAA ကိုက AA ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမှာမိတ်အဖွဲ့တို့ဟာဇွန်လကုန်ပိုင်းမှာတွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ပေမဲ့တွေ့ဆုံမဲ့နေရာမတက်မတ်နိုင်တာကြောင့်ကြံ့ကြာနေခဲ့တာပါဒီလိုကြံ့ကြာနေချိန်မှာတိုက်ပွဲတွေပြင်းထန်လာနေကြောင်း TNL ခေါ်တအမ်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဘုံမူတိုက်ကျော်ကပြောပါတယ
်ဒီနောက်ပိုင်းမှာတော့ဒီတပ်ပြောဒီစီစီပဲကဒီနောက်တော့လုံးလာလုံးအဆင်မပြေနိုင်တဲ့နေရာပဲသူကချိန်နေတာပေါ့နော်ဒီအရဘယ်လိုမှမဖြစ်နိုင်ဘူးလို့လည်းမထူကြည့်ရဆုံးမှုတွေဆိုဒီစုစုလို့ကဒီနောက်တော့ခက်ခဲရှိတယ်ဒီအချိန်မှာဒီဒီမှာတမလို့အဘလို့ဒီတာမှာတောက်လျှောက်သူစီတွေပြီးလို့တဲ့ဆိုင်လိုင်းတက်ခဲ့တဲ့အကြမှုဒီအတော်သေးမှာဒီနေ့မှာတက်ခွဲပူပြီးပြင်းထန်လာတာဖြစ်တယ်
။ပြင်းထန်လာတဲ့စီအခြေအနေဟာတွဲဆုံဆွေးနွေးရေးအတွက်ယုံကြည်မှုကျဆင်းနိုင်တာကြောင့်ထိုးစစ်တွေရပ်ဆိုင်းဖို့တောင်းဆိုကြောင်းလဲဘုံမူတိုက်ကျော်ကဆက်ပြောပါတယ
်။ဒီတက်ခွဲပူပြီးပြင်းထန်လာတဲ့အတွက်ဒီဆိုပြန်မှုတော့ဒီတဖက်နဲ့တဖက်ရဲ့ဒီမှုကိုပုံပြီးဆိုရရောက်စီနိုင်တယ်အဲ့ဒါမို့ဒီမြန်မာတမန်တော်ထုတ်စေကိုရှော့ပြီးလို့ရအဲ့ဒီမျိုးကျွန်တော်ကတဘောထားထုတ်ပြန်တာဖြစ်တယ
် TNLA တအမ်းပလောင် MNDAA ကိုကန်းနဲ့ AA ရခိုင်အဖွဲ့တွေရဲ့ထုတ်ပြန်ချက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာဩဂုတ်လအတွင်းအနည်းဆုံးတိုက်ပွဲ10ချိန်ဖြစ်ခဲ့ကြောင်းနဲ့ရခိုင်ပြည်နယ်အတွင်းတမရော်ရဲ့ထိုးစစ်ဟာအမြင့်ဆုံးအခြေအနေမှာရှိကြောင်းနဲ့ဒီထိုးစစ်တွေကိုအမြန်ဆုံးရပ်တန့်ဖို့တောင်းဆိုကြောင်းဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်အပေါ်တမရော်ဘက်ကတုံ့ပြန်ချက်ကိုတည်ရဖို့အတွက်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးကို VOA ကဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းအဆက်သွယ်မရခဲ့ပါဘူး။တမရော်ကညီချင်းဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်မှာစီရေးလှုပ်ရှားတာတွေကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးရပ်ဆိုင်ခဲ့ကြောင်းနဲ့ဒီလိုရပ်ဆိုင်ထားချိန်မှာတိုက်ပွဲဖြစ်ပွားတာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတမရော်ကသတ်မှတ်ထားတဲ့ညီချင်းမှုကိုမလိုက်နာပဲနှဲကြောလှုပ်ရှားတာလူသစ်စုဆောင်တာစတာတွေကြောင့်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်နိုင်ငံရေးလေလာတုံ့တက်သူဦးမောင်မောင်ဆိုကတော့အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာအ мян ဆုံးတွဲဆုံဆွေးနွေးဖို့လိုအပ်နေကြောင်းအခုလိုပြောပါတယ်
။တွဲဆုံဆွေးနွေးမှုကတကယ်ကမလုပ်နိုင်တာကြားရရ။တွဲဆုံဆွေးနွေးမှုလုပ်ရင်လည်းပဲဒီတစ်ခါရစိုင်းနဲ့ပတ်သက်ပြီးတော့ပြည်ပြည်ဆိုင်ရာဆွေးနွေးနိုင်မှာမဟုတ်အပြန်အလှန်ပြုလုပ်ပြီးတဲ့ဆက်နဲ့ရှိတာ။အဲ့ဒီအချိန်မှာအစစ်အကြေးနဲ့တိုက်ပွဲဖြစ်တယ်၊ DNA နဲ့တိုက်ပွဲဖြစ်တယ်၊ကုကန်နဲ့တိုက်ပွဲဖြစ်တယ်၊ကရင်နဲ့တိုက်ပွဲဖြစ်တယ်ပေါ့ဆန်းပြည်မြောက်ပိုင်းမှာ။အဲ့ဘယ်ဖြစ်လာတဲ့ခါကျတော့ကုလုံးနဲ့ကုလုံးနဲ့ဆိုတော့နှစ်ဖက်ဆုံးကပြောကြတာပဲ။တူးတူဆွေးနွေးမှုရှိရင်တော့အားလုံးကတော့ကိုယ့်ဘက်ကမှန်နေစေဘက်ကလည်းရပ်ပြီးပြောကြတာပေါ့။အဲ့တော့အခုပြဿနာရဲ့အခြေအနေကငံလုံးတူးဆွေးနွေးဖို့ပဲ။တော့ဘယ်နေရာမှာပဲဖြစ်ဖြစ်ပေါ့နော်။ငံလုံးတူးဆွေးနွေးရေးပြဿနာမဖြစ်ရှင်းနိုင်ဘူးဆိုလို့ရှိရင်တော့ဒီပြဿနာပိုပြီးတော့ကြီးကျယ်သွားနိုင်တယ်လို့ထင်ပါတယ်။
အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြဆွေးနွေးပွဲတွေကြံ့ကြာနေတဲ့အဓိကအချက်ဟာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ဆက်ဆက်နေနိုင်ကြောင်းလည်းသုံးသပ်ပါတယ်။တမရော်ကညီချင်းရေးဆွေးနွေးဖို့အတွက်စီရေးလှုပ်ရှားတာတွေရပ်ဆိုင်းကြောင်းကြေညာထားတဲ့ကာလဟာဒီလကုန်မှာတက်တန်းပြေမှာဖြစ်ပေမဲ့လက်ရှိအချိန်ထိတော့နှစ်ဖက်ထပ်မံတွဲဆုံဆွေးနွေးဖို့အတွက်မညီနိုင်နိုင်ကြသေးပါဘူး။